Welcome to the Voice of America in Burmese.
We continue to watch Burma, where the security forces have allegedly conducted episodes of
violence. အဲ့ဒီနောက်မှာတော့တမနီနင်းစီဂျာနယ်ထုတ်ဝေသူကိုဝင်းဟင်းတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ RSF နဲ့စီမချတဲ့တင်းတော်များအဖွဲ့ရဲ့ပြောဆိုချက်ခိုတောင်လူတပ်မှုနောက်ဆက်တွဲအခြေအနေနဲ့ဗြိတိန်တွေကရုပ်ောက်ပွဲဆွဲချင်းပမဲ့ကိစ္စတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ခန္ဓာတွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်နောက်ဆုံးရသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါမယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်ဒုံးကျည်စမ်းသပ်မှုကိုဆုတ်ချမဲ့အမေရိကန်ရဲ့ကြီးညာချက်မူကြမ်းကိုကုလသမဂ္ဂလူမျိုးရေးကောင်စီမှဗိုလ်ထုနေရရုရှားကပိတ်ပင်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ဥပဒေမဲ့ဒုံးကျည်စမ်းသပ်တဲ့လုပ်ရက်တွေဟာနျူကလ ියار လက်နက်ပစ်လို့ရေးစီဥတီနေပြီးဒေသတွင်းနဲ့ကမ္ဘာတစ်လျှောက်တင်းမာမှုကိုအဆက်မတန်ကြီးထွားလာစေတယ်လို့အဲ့ဒီကြီးညာချက်မူကြမ်းမှာဖော်ပြထားပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့လူမျိုးရေးကောင်စီနဲ့တခြားပြဋ္ဌာန်းချက်တွေကိုချိုးဖောက်နေရာချက်ချင်းရဆိုင်ပြီးအပြည့်အဝလိုက်နာဖို့တောင်းဆိုထားပါတယ်။ဒီလိုရေးဆင်းရဲငပ်ပြနေချင်းမြောက်ကိုရီးယားအစိုးရဟာတိုင်းပြည်ရဲ့အရင်းအမြစ်တွေကိုဒုံးကျည်နဲ့လက်နက်ထုတ်ဖို့တလွဲသုံးနေတယ်လို့လူမျိုးရေးကောင်စီဝင်တွေကဆိုကြပါတယ်။ဒီကြေညာချက်ကိုရုရှားကဘာကြောင့်ပိတ်ဆို့တယ်ဆိုတာတော့ဆင်းဆင်းလင်းလင်းမသိရပါဘူး။တကယ်တော့အခုကြေညာချက်ဟာတခြားပထင်းကျဒုံးကျည်ရဲ့ကိစ္စတွေကထုတ်ခဲ့ပြီးဖက်ဒရယ်လာတို့ကရုရှားတို့အတီးပြုတ်ပြီးသားကြေညာချက်နဲ့လုံဝါနီပါထပ်သူဖြစ်ပါတယ်။စန်တမန်နီနဲ့အဖြေချရမယ်ဆိုတဲ့နေရာမှာတွေးဆဆွေးနွေးမှုမှတဆင့် through dialogue ဆိုတဲ့စကားကိုဖြုတ်ပစ်ခဲ့တဲ့အတွက်ရုရှားကံကွက်တာဖြစ်နိုင်တယ်လို့စန်တမန်ကပြောနေရပါတယ်
။ဒီလအစောပိုင်းကဆီးရီးယားမှာဒုံးကျည်နဲ့တိုက်ခိုက်ခဲ့ခြင်းကစပြီးသမ္မတဒေါ်နယ်ထရမ့်ကိုပိုးပြီးလူကြိုက်များလာတာတွေ့ရပေမဲ့အမေရိကန်အများစုကတော့သူ့ပုံမှန်အခုထိအကောင်းမမြင်ကြသေးပါဘူး။ Quinnipiac တက္ကသိုလ်ရဲ့စစ်တမ်းအသစ်အရသမ္မတထရမ့်ရဲ့တာဝန်ထမ်းဆောင်မှုကိုထောက်ခံတဲ့အမေရိကန်က40ရာခိုင်နှုန်းရှိနေပါတယ်။အရင်သတင်းနှစ်ပတ်တုန်းကကောက်ယူရမှာတော့35ရာခိုင်နှုန်းပဲရှိတာမို့ထောက်ခံသူတိုးလာတာမှာအရက်သားတွေကိုဓာတ်ရုပ်လက်နက်တွေနဲ့တိုက်ခိုက်ခဲ့တဲ့ပုံတွေတွေ့ရတာမို့တုံ့ပြန်တဲ့အနေနဲ့စီးရဲနိုင်ငံတဲ့ဒုံးကျည်တွေပြစ်လွတ်ဖို့သမ္မတရဲ့ဆုံးဖြတ်ချက်ကိုအရင်က67ရာခိုင်နှုန်းကနေ37ရာနှုန်းအထိထောက်ခံခဲ့ကြတာပါ။ Quinnipiac ကစစ်တမ်းကောက်သူကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ဒီပြစ်ခတ်ချိန်ကသာနှစ်သက်တဲ့သူနည်းနည်းတိုးလာခဲ့တာဖြစ်ပြီးသူ့ရဲ့ရက်တရာတက်တမ်းမှာတော့အပြစ်အနာစာတွေတွေ့နေတာမို့လူကြိုက်တိတ်မများလာဘူးလို့ပြောပါတယ်
။ဗြိတိန်နိုင်ငံအထွေထွေရွေးကောက်ပွဲကိုသတ်မှတ်ချိန်ထက်3နှစ်စောပြီးဂျွန်လ10ရက်နေ့မှာကျင်းပဖို့ဝန်ကြီးချုပ်ထရေဇာမေရဲ့တောင်းဆိုချက်ကိုဗြိတိရှပါလီမန်ကတခဲနဲ့ထောက်ခံလိုက်ပါတယ်။ဥရောပသမ္မတကဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စချောချောမူမူဖြစ်စီဖို့မျော်လင့်ချက်နဲ့ရွေးကောက်ပွဲကိုစစ်တိုးကျင်းပဖို့ဝန်ကြီးချုပ်မေကတောင်းဆိုခဲ့တာပါ။ထောက်ခံမဲ922မဲကန့်ဝယ်မဲ73မဲရရှိပြီးအတီးဖြစ်လာမဲ့ဒီစောစောစီးစီးရွေးကောက်ပွဲကြောင့်ဝန်ကြီးချုပ်အနေနဲ့ဥရောပခွဲထွက်ရေးဈေးဆရာမှာအသာစီပြီးဒီခွဲထွက်ရေးကိစ္စမှာအတိုက်ခံတွေရဲ့အခန်းကဏ္ဍကိုလည်းတွန်းမြင့်ပြနိုင်လိမ့်မယ်လို့လူများကယူဆနေကြပါတယ်။ခွဲထွက်ရေးညှိနှိုင်းမှုနှစ်နှစ်ကြာဖြစ်စဉ်ဟာ Lisbon EU စာချုပ်အပိုင်50စတင်အသက်ဝင်တဲ့ပြည်ကြတဲ့မေလာကဆက်တင်ခဲ့ပါတယ်။ဒါပေမဲ့ကုံသွေးရေးနဲ့အခွန်ကိစ္စတွေနဲ့ပတ်သက်ပြီးအတိုက်ခံတွေရဲ့ကံကွယ်မှုကြောင့်ဗြိတိန်ဝန်ကြီးချုပ်အဖို့ခရီးမတွင်ဖြစ်နေကြရတာပါ။ဒီရွေးကောက်ပွဲကြောင့်ဈေးဆရာမှာအင်အားရှိစေပြီး EU ကခွဲထွက်ပြီးနောက်ဗြိတိန်နိုင်ငံရဲ့အနာဂတ်ရှင်းလင်းတည်ငြိမ်နေလိမ့်မယ်လို့ယုံကြည်ကြောင်းဝန်ကြီးချုပ်မေကပြောပါတယ်။ EU ကခွဲထွက်ရေးကိစ္စကတော့နောက်ပြန်မလဲနိုင်ဘူးလို့လည်းဆုံကယုံကြည်ကြောင်းထပ်မံပြောကြားသွားပါတယ်။
Iran ya nuclear season ne patat pi nangangana ne ya tha de tabor tu ni che ko pyan pi tong tat phu a phyan de ge lo dan kha a ye chu mu re ko sai yan tha ra ha american ye a myo da long chung yin a chu si bwa a twet tat yaw mu shi mi shi tong tat phu nsc a myo da long chung yin kaung si ko american tamara donald trump ga hnyan cha lai ba de trump a so a phwe ha iran sai yan mu wa ra ko a phit song pyan lan tong tat phu lou ni de lo nangang chai win ji rex tillerson ga pyo ba de a khu lo pyan lan tong tat mu ga ni iran bak ga ni pi lo chain chaw mu shi ni da a long ko cha pyan ma phit pi a khu pyatana a mya pya shi ni da ga le taik ko shin ne lo pyo ba de iran ha a na shin syria tamara bashar al assad ko set pan bo pe ni de lo israel ko yan lo ni da ga le kala cha shin ni bi phit pi iran so a ga ba paw ma lou khwin a chou phaw So was on Nangan to Nangan Pinnilu when you tell us hang up your body. Did I remember Dinia alone in Iran, Losamu, don't jambo. Sorry, Arabia, Nangan, Josamu, Taukan, Pambo, Payment, American Piram Suga, Gadi Pibari, Iran, Piatanashin, Loya Drigo, Kugan, Tonan, sorry, Arabia, the Pumon, sorry, in a long journey to me, Ye Bajau, Podupune, Riama, sorry, Galway, when you pit, sorry, Julia, Inshim, Mendane. Do so soon as an American Galway when you jam Metascap, your jacket up your body.
ယူအေဘီကနေတိုင်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ30နဲ့ကီလိုဟတ်စ်93နဲ့ငါလိုင်းဒိုမီတာ40ကီလိုဟတ်စ်ခွန်လေး33ညလိုင်းဒိုမီတာ46ကီလိုဟတ်စ်ချောက်တဲ့ရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ100ကိုစေကီလိုဟတ်စ်တင်ငါခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်ပြီတမ်းမြေရောဗီဒီယိုရဲ့မြန်မာပိုင်းအစီအစဉ်ကတင်ပြနေပါတယ်။ဝါလက်နက်ကင်တပ်ဖွဲ့ထင်းချုပ်ရဒေသမှာကျင်းပခဲ့တဲ့အစီအွေတရက်မှာမြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလှုပ်ဆောင်သွားမဲ့ကော်မတီတရက်ဖွဲ့စည်းလိုက်ကြောင်းတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းခုနှစ်ခုကကြေညာလိုက်ပါတယ်။ဝါပြည်သူစည်းညီညွတ်ရေးယူလူအက်စီအဖွဲ့ရဲ့အထူးဒေသနှစ်မှာပ တက်တွေနဲ့မကြာသေးခင်အချိန်ထိတိုက်ခိုက်နေရတဲ့လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့နိုင်ငံရေးဆွေးနွေးမှုတွေအပေါ်အထွေထွေမူဝါဒနဲ့ရည်ရွယ်ချက်ကိုအတည်ပြုနိုင်ခဲ့တယ်လို့အစိုးရနဲ့စည်းဆိုင်ညီနိုင်မှုတွေလှုပ်ဆောင်မဲ့ပြည်ထောင်စုနိုင်ငံရေးညှိနှိုင်းဆွေးနွေးပွဲကော်မတီတရက်လည်းဖွဲ့စည်းခဲ့ကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရနဲ့စစ်တပ်ဘက်ကတော့အပြစ်ခတ်ရစေး NCA သဘောတူညီချက်ကိုတိုင်းရင်းသားအဖွဲ့တွေအလုံးလက်မှတ်ရေးထိုးပြီးမှသာနိုင်ငံရေးအဆင့်ဆွေးနွေးမယ်လို့လူလန်းကြပါ
အာဆီယံနိုင်ငံချိုင်းဝန်ကြီးတွေနဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson တို့ဒီနှစ်မေလတည်းတွေ့ဆုံဖို့ရှိတယ်လို့ဖိလစ်ပိုင်နိုင်ငံချိုင်းဝန်ကြီးဌာနကချက်တပရင်းနေမှာပြောပါတယ်တွေ့ဆုံမဲ့နေရာဟာ Washington DC မှာဖြစ်စေအာဆီယံ10နိုင်ငံတည်းကတနိုင်ငံမှာဖြစ်စေတွေ့ဆုံမှာဖြစ်တယ်လို့ပြောပါတယ်အမေရိကန်က Trump အစိုးရအဖွဲ့ရဲ့အာဆီယံနဲ့အာရှဒေသတွေထားရှိတဲ့မူဝါဒကိုအာဆီယံနိုင်ငံချိုင်းဝန်ကြီးတွေရှင်းရှင်းလင်းလင်းသိနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့အခုလိုတွေ့ဆုံဖို့လုပ်မှာဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံချိုင်းဝန်ကြီးအန်ရီကေမာနာလိုကသတင်းစာရှင်းလင်းပွဲမှာပြောတာပါအခုလိုတွေ့ဆုံဖို့အစီအစဉ်ရှိပေမဲ့ဘယ်ချိန်ဘယ်နေရာမှာတွေ့မယ်ဆိုတဲ့ကိုစီစဉ်တဲ့နေရာမှာတော့အခက်အခဲတွေရှိနေတာမို့အတိအကျမပြောနိုင်သေးဘူးလို့ပြောပါတယ်။အာဆီယံနိုင်ငံချိုင်းဝန်ကြီးတွေနိုဝင်ဘာလထဲမှာဖိလစ်ပိုင်မှာကျင်းပဖို့ရှိနေတဲ့အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်စေချင်ကြတယ်လို့လည်းမလေးရှားကလာတဲ့သတင်းတွေမှာဖော်ပြပါတယ်
။တူရကီနိုင်ငံမှာလက်ရှိပါလီမန်အုပ်ချုပ်ရေးစနစ်ကနေသမ္မတအုပ်ချုပ်ရေးစနစ်ဆီပြောင်းပြီးသမ္မတရစ်ဆက်တိုင်းအဒိုဝန်ကိုအနာရီပုံအောင်ပြဖို့ဆုံးဖြတ်ခဲ့တဲ့ဆန္ဒခံယူပွဲနဲ့ပတ်သက်တဲ့တိုင်ကြားမှုတွေဆန္ဒခံယူပွဲပြန်လည်ကျင်းပဖို့တောင်းဆိုတဲ့ကိစ္စတွေအားလုံးကိုဗဟိုရွေးကောက်ပွဲဘုတ်အဖွဲ့ကပယ်ချလိုက်ပါတယ်။57ရာခိုင်နှုန်း49ရာခိုင်နှုန်းနဲ့ပုဂ္ဂစီကအနိုင်ရရှိခဲ့တဲ့ဒီပွဲမှာမဲ့လိမ်မှုတွေအများအပြားရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အစ္စတန်ဘူးနဲ့ကျန်းမြို့ကြီးအနှံ့ဆန္ဒပြပွဲတွေဖြစ်နေခဲ့တာပါ။တရဝင်းတစိတ်တုံးထုမထားတဲ့မဲပြားတွေကိုရွေးကောက်ပွဲဘုတ်အဖွဲ့ကထက်သွင်းရည်တွက်ဖို့ခွင့်ပြုခဲ့တယ်ဆိုတဲ့ကိစ္စကိုအဓိကဥတည်ပြီးကန့်ကွက်နေရတာလည်းဖြစ်ပါတယ်။
မြေကပါနဲ့တူတဲ့ဂျိုးတစ်တွေတနေ့ပြီးတနေ့တွေ့ရှိလာနေတဲ့အထင်မှာဖက်ဒရီလာရုံးက Trappist 1 ဂျိုးတင်ကလေးကိုပတ်နေတဲ့မြေကပါနဲ့တူတဲ့ဂျိုးတစ်ခုနှလုံးတွေ့ခဲ့တယ်လို့နက္ခတ္တဗေဒပညာရှင်တွေကကြေညာခဲ့ပါတယ်။ဧပြီလ19ရက်နေ့မှာတော့နောက်ဂျိုးတင်တစ်လုံးဖြစ်တဲ့ LHS 1140ကိုပတ်နေတဲ့ဂျိုးဟာမြေကပါနဲ့တိတ်တူတာမို့ Super Earth မဟာမြေကပါကိုတွေ့ပြီလို့ကြေညာခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ရှိချက်ကို Nature Journal မှာရေးသားခဲ့သူ Harvard Smithsonian Center ကနက္ခတ္တဗေဒ Pinyashan, Jason Dittman go VOA ga mimya ya ma dijo go maha gaba super art lo name pye ya de chang yin ga da ni sat ja wala le ma chauk twin ne pye ni le a chi song jo de khu phit pi a ywe sa ga le gaba ne Neptune jo cha shi ni da mu phit chang pyo ba le dilo jo myo twet ya bo ma khe yin bin me le shi ni sat ja wala de ma ro ta khu ma ma ti ma twet ya de de twet tru chang go tait ma ti bu lo le pyo cha ke ba le
ဒီနေ့ကိုဥကြောဆောင်တာနဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပြီမို့ကုလသမဂ္ဂလူညုံရေးကောင်စီကမြန်မာနိုင်ငံအကြောင်းပြောဆိုခဲ့တဲ့သတင်းနဲ့စပါမယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူညုံရေးကောင်စီအလဲကျဥက္ကဋ္ဌအမေရိကန်တာမတ်ဂျီနီကီဟေလီကအင်္ဂါနေ့မှ ဘာသာရေးနဲ့လူမျိုးရေးဖြစ်နေမှုတွေရှိနေသေးတယ်လို့နီကီဟေလီကပြောကြားပါတယ်အဲ့လိုပြောဆိုမှုတွေနဲ့ပတ်သက်လို့လူခွင့်ကောင်စီမှာတင်ပြခဲ့တဲ့အတိုင်းဆက်လက်ရည်တည်သွားမယ်အကြောင်းကိုလည်းမြန်မာအစိုးရကတုံ့ပြန်ပါတယ်
We continue to watch Burma, where the security forces have allegedly conducted episodes of violence and repression against ethnic Rohingya.
ဒီမနိုင်ငံတွင်းကအခြေအနေတွေကိုကျမတို့ဆက်လက်စောင့်ကြည့်သွားမှာပါမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကူးပြမှုရဲ့ရလဒ်အဖြစ်လူ့အခွင့်အရေးဆန်ရာတိုးတက်မှုတွေရှိနေပေမဲ့အစိုးရအာဏာပိုင်တွေနဲ့ထင်ရှားတဲ့လူမှုရေးလှုပ်ရှားမှုတွေကြောင့်ဘာသာရေးနဲ့လူမျိုးရေးဖိနှိပ်မှုတွေဖြစ်ပေါ်နေတာကိုတွေ့ရပါတယ်။ဒါပြင်
အဲ့လိုလူခွင့်ရေးချိုးဖောက်တဲ့အခြေအနေတွေကြောင့်ဒုက္ခရောက်ရသူတွေဟာအိမ်နီးချင်းနိုင်ငံတွေစီကိုထွက်ပြေးနေကြရတယ်လို့အစိုးဆုံးအခြေအနေမှာတော့အစိုးရဝါဒစီကိုတွန်းပို့တယ်လို့ဖြစ်နေပါတယ်။ဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့စစ်မှန်ပြီးတော့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလှုပ်ဆောင်ဖို့လိုပါတယ်။
ဒါကြောင့်လဲနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့မကြသေးခင်ကဖွဲ့စည်းခဲ့တဲ့အပေါ်လုံခြုံရေးကောင်စီကထောက်ခံခဲ့တာဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်မှုနဲ့ပဋိပက္ခဆက်ဆံနေတဲ့ကိစ္စကိုဆွေးနွေးတဲ့လုံခြုံရေးကောင်စီအထူးဆေးအဝယ်မှာတာမကြီးဟေလီကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာအခုပြောကြားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအစိုး သည့်ရင်ဆိုင်နေရတဲ့ကြီးမားတဲ့စင်ကောချက်တရားဖြစ်ကြောင်းဒါကြောင့်လဲနိုင်ငံကအနေနဲ့ရခိုင်အရေးကိစ္စမှာပြည်တင်ရှုံချတာမျိုးတဲ့အပြုသဘောဆောင်ချင်းကတ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရရောက်မယ်လို့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာဖေဖော်ဝါရီလ28ရက်နေ့ကပြောကြားခဲ့ပါတယ် EU ဥရောပသမဂ္ဂကကမကထပြုတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်ကိုမတ်လ24ရက်နေ့ကအတည်ပြုရမှာလူ့ခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်အရေးယူပြီးချိုးဖောက်ခံရသူတွေအတွက်တရားနည်းလမ်းတကျကာကွယ်စောင့်ရှောက်ဖို့တောင်းဆိုထားတာဖြစ်ပါတယ်ဒါ့အပြင်တရားလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကိုဆစ်လွတ်ဖို့လည်းတိုက်တွန်းထားပါတယ်လူ့ခွင့်ရေးကောင်စီဥက္ကဋ္ဌဟွာကင်းအလက်ဇန်ဒါမာဇာမာတဲလီကနိုင်ငံတကာအဖွဲ့ကိုဖွဲ့ဖို့ပြင်ဆင်နေတယ်လို့လူ့ခွင့်ရေးကောင်စီပြောခွင့်ရရိုလန်ဒိုဂိုမက်စ်ကသတင်းတောက်တွေကိုပြောပါတယ်ဒီတော့တွင်မြန်မာအစိုးရထံစာပို့ဖို့စတင်ပြင်ဆင်နေပြီးတော့ဒီကျွမ်းကျင်သူများအဖွဲ့မှမှုကင်းစစ်ပညာရှင်တွေနဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုစုံစမ်းစစ်ဆေးရေးမှုတွေပါဝင်မဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဖွဲ့ဖို့လည်းပြင်ဆင်နေကြောင်းအဲ့ဒီပြောခွင့်ရကပြောပါတယ်မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်အတွင်းမျိုးဖြတ်ရှင်းလင်းမှုမရှိဘူးလို့မကြသေးခင်က BBC သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းကမှပြောကြားခဲ့ပါတယ် Brett Adams ဟာHRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာတာဝန်ခံတဦးဖြစ်ပါတယ်။သူကအချက်အလက်ရှာဖွေရေးကော်မရှင်ကိုကုလသမဂ္ဂကဖွဲ့စည်းထားတာဖြစ်တဲ့အတွက်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုမပါလဲဒီကော်မရှင်ကလှုပ်ရှားရှိတာကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်
။ The fact-finding commission has been authorized by the Human Rights Council and it's going to happen with or without the cooperation of the Burmese government. the Burmese government has
chela shafuye commission ko kulatna ma ga phosi da ra phit par da jaung myama aswa ye pu paung saung le mu ba di phit se ma ba di phit se di commission ga lou sia shi ya ko selat lu twa ma phit par myama aswa ga ro ai commission ye sung phat che ko tabaw ma tu bu lo pyo tha pi da ba myama aswa da ga aya si tchu ga le pu paung saung le mu lou ma mho bu so ra ko pyo tha pi da phit par အခုအချိန်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံရေးအယူဆလုံးဝကင်းစင်တဲ့အချက်လက်တွေစုဆောင်းနိုင်မဲ့စီကြလွတ်လပ်တဲ့ပုဂ္ဂိုလ်ကိုရှာဖွေရေးချဲနေပါတယ်
။ဒါကြောင့်လဲမြန်မာအစိုးရဘက်ကပြောချင်တဲ့အချက်လက်တွေပြောခွင့်ရအောင်ဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ခြင်းဟာမြန်မာအစိုးရအတွက်အကောင်းမွန်တဲ့ရွေးချယ်မှုဖြစ်မယ်လို့ Brett Adams ကပြောပါတယ
်။ I think this report will be quite damaging and so I would urge the Burmese government to engage with the process.
အချက်လက်ရှာဖွေရေးကော်မရှင်ကစုဆောင်တင်ပြမဲ့အစီရင်ခံစာဟာမြန်မာအစိုးရဘက်ကြီးမားစွာထိခိုက်နစ်နာစေမှာဖြစ်တဲ့အတွက်မြန်မာအစိုးရရဲ့အမြင်သဘောထားတွေကိုပြောချင်တဲ့အချက်လက်တွေထက်သင်ဖော်ပြခွင့်ရအောင်ဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အနေနဲ့တိုက်တွန်းချင်ပါတယ်။ပြီးတော့ဒီကိစ္စကိုရိုးသားပွင့်လင်းစွာလှုပ်ဆောင်ရလဲရောက်ပါတယ်။မြန်မာပြည်သူတွေအတွက်အဓိကရန်သူဟာစစ်တပ်ပဲဖြစ်ပါတယ်။ဒီကိစ္စဟာ NLD အစိုးရအတွက်ကြီးမားတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။
စခန်ပြည်နယ်မောင်နှံဒေသမှာပြီးခဲ့တဲ့အောက်တိုဘာလတုန်းကနေကြားဆောင်ကင်းစခန်တွေကိုတနက်ကန်တောင်းကျန်းသူတချို့ကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကအနေနဲ့ရှင်းလင်းရေးလှုပ်ဆောင်စမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ပြောဆိုမှုတွေထွက်လာခဲ့တာပါ။ဒါအပြင်လုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းမှုတွေပြုလုပ်ခဲ့တဲ့အတွက်ဒေသခံရိုဟင်ဂျာမွတ်စလင်9,000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့တယ်လို့ဆိုပါရခင်ဗျာ။ဒီအမေရိကန်တန်ရဲ့ကြတာပရင်းနေမနဲ့ပိုင်းထုတ်လင်းချက်တွေကိုနားဆင်နေကြရတာဖြစ်ပါလေခင်ဗျာအခုတော့တမလီနင်းစီဂျာနယ်နဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်အပတ်စဉ်ထုတ်တမလီနင်းစီဂျာနယ်ရဲ့ထုတ်ဝေသူလည်းဖြစ်အက်ဒီတာလည်းဖြစ်တဲ့ကိုဝေယံဟိအသက်ခံရတဲ့ပတ်သက်လို့အမှုမှန်ပေါ်အောင်အမြန်ဆုံးစုံစမ်းစစ်ဆေးဖော်ထုတ်ပေးဖို့မြန်မာအနာဘိုင်းကိုပြင်သစ်အခြေစိုက် RSF နေစီမချသတင်းတောင်များအဖွဲ့နဲ့ဟောင်ကောင်အခြေစိုက်အာရှလူခွင့်အဖွဲ့တွေကဧပြီလ19ရက်နေ့ကတောင်းဆိုလိုက်ကြပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကတင်ပြပေးပါမှာ
အခုလိုသတင်းမီဒီယာသမားတအုပ်ဖြစ်တဲ့ကိုဝေယံဟိအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးသူတို့အနေနဲ့တုံ့လုံမိကြောင်း RSF အာရှရေးရာတာဝန်ခံဘန်ဂျမင်အစ်စမီလ်က VOE ကိုပြောပါတယ
် We are very shocked about murder although of course for the moment
သတင်းသမားတအုပ်အသက်ခံရတဲ့ဆိုတော့သတင်းကြားရလိုက်ချိန်မှာကျွန်တော်တို့တုံ့လုံမိပါတယ်သူ့ကိုဘာကြောင့်တတ်တယ်လဲဆိုတော့အကြောင်းရင်းကိုကျွန်တော်တို့မသိရသေးပါဘူးအနာဘိုင်းနေသတင်းဌာနတွေပြောပြချက်အရဆိုရင်သူ့ကိုမသိမချင်းဓာတ်နဲ့ထိုးတက်ခဲ့တယ်လို့ဆိုပါတယ်ဘာကြောင့်အသက်ခံရတယ်ဆိုတဲ့အခြေအနေဟာတကယ်ကိုစိုးရင်စရာကောင်းပါတယ
်။ဒါ့အပြင်တမနိနင်းစီဂျာနယ်ကနေအငိမ့်စားယူသွားတဲ့စစ်ဗိုလ်ချုပ်ဟောင်းနေအကြောင်းနဲ့သူတို့နဲ့စီးပွားရေးဆက်တူလုပ်ကိုင်နေသူတွေအကြောင်းမကြသေးခင်ကပဲမျက်နှာဖုံးသတင်းဆောင်မတွေဇက်တိုက်ရေးသားဖော်ပြခဲ့တဲ့ကိစ္စနဲ့ကိုဝေယံဟိန်းအသက်ခံရမှုဟာပတ်သက်နေတယ်လို့ RSF အနေနဲ့ယူဆကြောင်းဘန်ဂျမင်အစ်စမေးကပြောပါတယ
်။ And we know that and the Iron Rose and also the
tamani ninzi abawin ko weyan hain pu twe tawun yu kade turiya newon apat sin janel de ha sibo chou khaw de siwa ye khroni de ana shi de lu pokko de ye a chang de ko weban yita phaw pya ni da phit par de di janel de ye yita phaw pya mu de ha andiye mya de so da chano lo ti par de aku ye ana bai ni ga lu tat mu ko sa tin song san sit sit ni bi so da le ti ya par de da ba me a mu man paw de a thi sit sit sat sat ne kain twe song san pe bo chano lo taung so jin ma de
အလားတူ RSF အဖွဲ့ကြီးအနေနဲ့လွန်ခဲ့တဲ့လေးလလောက်ကလေမော်ရမြို့မှာ11 Media Group တည်င်းတော့ကိုဆိုမွန်ထွန်းရိုက်နှက်ဒဏ်ရာရီနဲ့တေဆုံးခဲ့တဲ့အမှုနဲ့ပတ်သက်ပြီးပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့မြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံမှာလက်ဆောင်မှုတွေအကြောင်းရေးသားနေတဲ့ဂျာနယ်ထုတ်ဝေသူအသက်ခံရတဲ့အမှုမှာအာဏာပိုင်တွေဘက်ကအလေးနက်ထားစုံစမ်းစစ်ဆေးပေးဖို့ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးအဖွဲ့ကလည်းတောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါရယ
်မြန်မာနိုင်ငံအတွင်းမှာလက်စားချစမှုတွေကိုပေါ်ပြနေတဲ့တရင်းဂျာနယ်တစ်ခုလည်းဖြစ်တယ်အဲ့ဒီဂျာနယ်ရဲ့တာဝန်ခံအက်ဒီတာသူအသက်ခံရတယ်ဆိုတော့ကျွန်တော်တို့တော်တော်ပဲတော်တော်ချောက်ချမိပါတယ်မြန်မာနိုင်ငံအတွင်းမှာအခုတော်တော်မှာဒီနေ့အတွင်းမှာပေါ့နော်ကျွန်တော်တို့တရင်းတော့ကုစုဝင်မြန်မာနာဝသတင်းတော်ကုသဝင်လေဒီလိုမျိုးပဲချိန်ချောက်တာတွေကြုံရတယ်တရားစွဲရတွေခံရတယ်အခုတခါကိုဝေယံဟင်းကတော့ကုသဝင်လောက်နာမည်မကြီးတဲ့အခါကျတော့လူသီးသူသီးလုံးကြံခံလိုက်ရတဲ့အခြေအနေမျိုးကြုံကြိုက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်စာနယ်ဇင်းသမားတူဒီလိုအသက်ခံရတဲ့ကိစ္စပေါ်မှာအလေးနဲ့ထားပြီးတော့
MTN မြန်မာတရင်မီဒီယာကောင်စီအပါအဝင်အခြားတရင်အဖွဲ့အစည်းတွေကတော့ကိုဝေယံဟိန်းအသက်ခံရမှုမှာအာဏာပိုင်တွေဘက်ကတရင်ထုတ်ပြန်မှုကိုစောင့်ကြည့်နေကြောင်းတာဝန်ရှိသူတွေကအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ April 16ရက်နေ့ကကိုဝေယံဟိန်းအသက်28နှစ်ကိုပဇွန်တောင်နှစ်ရက်ကွက်ကတမနိနှင်းစီဂျာနယ်တိုက်မှာရင်းဘတ်ထိုးသွင်းဒဏ်ရာ15ချက်နဲ့တေဆုံးနေကြောင်းရဲတပ်ဖွဲ့ကတွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်။မင်းဂျင်းနိုင်တင်ပြပေးခဲ့တာပါခင်ဗျာ။အခုတော့ထိုင်းနိုင်ငံမှာဖမ်းဆီးခံထားတဲ့မြန်မာနိုင်ငံသား2ဦးနဲ့ဆိုင်တဲ့တဲ့တင်ကိုတင်ပြပေးကြပါတယ်။ဗြိတိသျှလူငယ်2ဦးဖြစ်တဲ့ David Miller နဲ့ Hannah Withridge တို့တပ်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်အုပ်ရဲ့အမှုအတွက်ဗဟုတရားရုံးကိုအယူခံရဲ့ထတ်တိုးပြီးတောင်းခဲ့တာမှာမေလ23ရက်နေ့အထိအယူခံတရားမရက်ကိုတလတိုးပြီးခွင့်ပြုခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့အထိုင်းခြေဆက်သတင်းတောင်မှအေးအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံကော့တောင်အပန်းချေကျွန်းလို့ခေါ်တဲ့လက်ကျွန်းမှာဗြိတိသျလူငယ်2ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသား2ဦးကိုထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတလကျင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်ဖြစ်ထိုင်းယူခံတရားရုံးကခွင့်ပြုပေးခဲ့တာပါတရားခံဖြစ်ဆွတ်ဆွဲခံရသူတွေကိုစစ်ဆေးမေးမြန်းဖို့အတွက်အကြီးထောင်ထဲမှာမြန်မာနဲ့ထိုင်းတက်ကြွတဲ့သူတွေကိုဘာသာပြန်ဖို့အတွက်ဘန်ခွန်အကြီးထောင်ကနေခွင့်မပြုတာကြောင့်တရားခံတွေရဲ့အကျိုးဆောင်ရှိနေတဲ့ဘက်ကစစ်ဆေးမေးမြန်းမှုတွေထပ်လုပ်နိုင်ဖို့အတွက်နောက်ထပ်ရက်တိုးရနိုင်ဖို့အတွက်စီစဉ်ခဲ့ပါတယ်။လာမယ့်မေလ23ရက်နေ့အထိအယူခံရှောက်နိုင်ဖို့ထပ်တိုးခွင့်ပြုရတဲ့အခြေအနေနဲ့ပတ်သက်လို့တရားခဏ်ကြီးရဲ့အကျိုးဆောင်ရှိနေဖြစ်တဲ့ဦးအောင်မျိုးတန်းကအခုလိုပြောပြပါတယ်
။23ရက်5လ2014ခုရက်တလဆက်တိုးရပါလေ။အခုကအချိန်တောင်းတာဆိုတော့5ချိန်ပဲပေါ့။ဟုတ်ပါရဲ့။ဒီနေ့ဒီပတ်ကတော့ရှင်းနေမှာကောင်းစီနဲ့ပါတာပြန်နဲ့အယူခံနဲ့ပတ်သက်တဲ့သူ့အကြောင်းအရာလေးတွေကိုတရားခဏ်ကြီးနဲ့မေးရင်လည်းဆိုပြီးတော့ဘန်ခဝမ်ထောင်သွားကြပါလေ။အဲ့လိုသွားတဲ့အချိန်မှာဘန်ခဝမ်ထောင်ကတာဝန်ရှိတဲ့လူကြီးကနေပြီးတော့ထိုင်းရှင်ကြီးတွေကိုတော့ပြေးဝင်ပြန်ပြစ်ပြီးတော့သမာဘာသာပြန်ဝေတော့ပြေးဝင်ပြန်ပြစ်ဖြစ်ပါဦး။အဲ့လိုမဖြစ်တော့ကြောင့်မို့လဲစတင်ခဲ့ထိုင်းရှင်နဲ့ကောင်စီကနေပြီးတော့တတ်နေတဲ့အခြေအနေလည်းရှိပါလေ။ဒါကြောင့်မို့အဲ့လိုဟာကြတော့ကလီဒီစမမေးမရကသမာဘာသာကိုထိုင်းရှင်နဲ့ကောင်စီနဲ့တိုက်ရိုက်ဘယ်လိုမှမသိနိုင်မင်းနဲ့ဘာသာပြန်ခေါ်တာကိုခွင့်ပြုတော့ကြောင့်မို့အဲ့ဒီကတော့ဆောင်ရရမယ့်အချက်လေဒီအလုံးဟာဆောင်ရခြင်းမရှိနိုင်ဘူးခကြမှုလည်းအခုလိုအယူခံအချိန်မှာအချိန်မီမတင်နိုင်ဘူးဆိုတာဖြစ်သွားတာပ
ါအယူခံတရားရုံးကတော့ဒီလိုအယူခံရက်ကိုထပ်တိုးတောင်းဆိုမှုနဲ့ပတ်သက်လို့နောက်ဆုံးအကြိမ်ဖြစ်ခွင့်ပြုပေးခဲ့တယ်လို့လည်းဆက်ပြောပြပါတယ
်တရားရုံးကလည်းပြောလိုက်ပါတယ်ဒီဟာကနောက်ဆုံးအကြိမ်ခွင့်ပြုတာပါလို့လည်းအဲ့လိုပြောလိုက်ပါတယ်ဒါပေမဲ့အန်ဂယ်ရိုဘက်ကတင်ကြတဲ့အကြောင်းအရာလည်းအခုဒီလိုထပ်ပြီးရက်တိုးတောင်းရခြင်းတောင်းတာဥပဒေအရဘာသာပြန်ဖော်သွားခွင့်ရှိတဲ့ကိစ္စကိုထောင်ကနေပြီးတော့ခေါ်ခွင့်မပြုဘဲနဲ့တားဆီးလိုက်တော့မို့လိုအပ်တဲ့အချက်တွေတောင်းဆိုလို့မရဘူးပြောဆွေးနွေးခွင့်မရခဲ့ဘူးကတည်းကလည်းဒီလိုဆက်ပြီးတော့အယူခံတောင်းနေလို့တင်ပြထားတာကိုတရားရင်ကလက်ခံတာပါသူကအယူခံတရားရင်ပေါ့
အခုအယူခံရဲ့နောက်ထပ်တစ်လထပ်တိုးရတဲ့အတွက်တရားခဏ်နေဖြစ်တဲ့မြန်မာလူငယ်နှုတ်ကိုစစ်ဆေးမေးမြန်းနိုင်ဖို့ဘန်ခွန်အကျင်းထောင်ကိုထပ်မံတွားရောက်ဖို့ရှိနေပြီးအကျင်းထောင်ကခွင့်ပြုမပြုဆိုတာတော့အချိန်နဲ့မသိရသေးဘူးလို့လည်းဆိုပါတယ်
အဲ့ဒီခါမှာပါလာပြန်ခေါ်ပြီးတော့သွားမယ်အရင်ကတော့တောင်းမလားမတောင်းလားတော့မသိဘူးဒါပေမဲ့ဆက်ဆံရတယ်ကိုတော့ရှင်နေမဲ့ကောင်းစီကစတင်ကြည့်တာဒီလိုမဖြစ်သင့်ဘူးဒါဟာဖိုင်းလို့မျိုးမဟုတ်ဘူးပမာတရားခံဖြစ်တယ်ကြောင့်ပမာတရားခံတရားကိုစကားပြောဖို့ဟာမှာပါလာပြန်လူတွေဆိုတော့အကြောင်းသူတို့တင်ကြပြီးစာရေးထားပါပြီ
မြန်မာရှေ့ပြောင်းလို့တမခန့်မှန်းကြီး4000လောက်အလုံးလုံးကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုတွေကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင်းဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသတ်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့မြန်မာလူငယ်2ဦးကိုတော့တနည်းကြော်ကြားထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှုခဏမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်။သူတို့လွတ်မြောက်ရေးနဲ့တရားမျှတစွာစီရင်နိုင်ဖို့အတွက်မြန်မာနိုင်ငံတဝန်ဆန္ဒပြပွဲကြီးတွေအကြီးအကျယ်ဖြစ်ပွားခဲ့ကရခိုင်ပြည်နယ်တွင်းကမြို့နယ်15မြို့နယ်ကလူလူအင်အားတသိန်းခန့်ဟာလဲထိုင်းဘရင်မင်းမြတ်နဲ့ထိုင်းဆိုရကိုလက်မှတ်ရေးထိုးထားတဲ့မြစ်တာရက်ခန့်စာတစ်ကြောင်နဲ့ပြပို့ထားပါတယ်ရှင်။
ထိုင်းချီစားတင်းတောင်မှအေးအေးမှတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါမယ် Brazil ကိုရဲဥရောပတမကကနေခွတ်တက်ဖို့ဗြိတိန်ဆုံးဖြတ်ခဲ့ပြီးဆန္ဒလာတော်မှပြည့်တဲ့အချိန်မှာပဲအထွေထွေရွက်ောက်ပွဲကိုအချိန်ဆပြီးလာမဲ့ဂျွန်လမှာကျင်းပရေးဝန်ကြီးချုပ်ထရီဆာမေရဲ့အစီအစဉ်ကိုဗြိတိန်လွှတ်တော်ကဗိုလ်ထုနေကအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်အခုကျင်းပဖို့စီစဉ်ထားတဲ့ရွက်ောက်ပွဲရလာဟာလဲဗြိတိန်ဘရစ်စ်ကနေနှုတ်ထွက်ရေးအတွက် EU အဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းရမှာတက်ရောက်မှုအတော်လေးရှိစီမှာဖြစ်တယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်အပြည့်စုံကိုတော့ဒေါ်လာလာတန်ကတင်ပြပေးထားပါတယ်ခင်ဗျာ
ပြည်ထောင်မှာထွေထွေရွေးကောက်ပွဲကြီးကို2020အစားဇွန်လမှာကျင်းပမယ်လို့မမျှော်လင့်ပေဝန်ကြီးချုပ်ထရီဆာမေရဲ့အင်္ဂါနေ့ကကြေညာချက်ကိုဗြိတိန်လွှတ်တော်မှပုတ်ထူးနေ့ကမဲခွဲဆုံးဖြတ်ပြီးအခြေအတင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်တဲ့ Brexit ကိုလက်တွေ့အကောင်အထည်ဖော်ရမှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးဖို့ဒီရွေးကောက်ပွဲဟာနိုင်ငံတွေအကောင်ဆုံးအနေထားကိုရှိစေမှာဖြစ်တယ်လို့ဝန်ကြီးချုပ်မေကလွှတ်တော်မှာပြောကြားခဲ့ပါတယ
်။ A general election is the best way to strengthen Britain's hand in the negotiations ahead because securing the right deal for Britain
အထွေထွေရွေးကောက်ပွဲကြီးကျင်းပခြင်းအဖြစ်ရှေ့မှာလှုပ်ဖို့ရှိတဲ့စိတ်ဆက်ညှိနှိုင်းမှုတွေမှာ Britain ရဲ့ပြောနိုင်ဆိုနိုင်အားကိုပို့ပြီးတော့ခိုင်မာစေမှာဖြစ်ပါတယ်။ကျွန်မရဲ့အဓိကဦးစားပေးမှုကတော့ Britain အတွက်အကောင်ဆုံးသဘောတူညီမှုကိုရရှိနိုင်ဖို့ပဲဖြစ်ပါတယ်။ကျမတို့ဒါကိုဖော်ဆောင်နိုင်မယ်လို့လည်းအပြည့်အဝယုံကြည်ပါတယ်
။ဝန်ကြီးချုပ်ရဲ့ခုလိုပြောကြားချက်ကိုလွှတ်တော်မှအကျိတ်အနေဆွေးနွေးခဲ့ကြရမှာတိုက်ခံလီဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘန်ကဝန်ကြီးချုပ်မေအနေနဲ့ယာဒူးလက်ခံစင်ကရွေးကောက်ပွဲကိုစောစောစီးစီးမလုပ်ပါဘူးလို့ပြောခဲ့တာကိုထောက်ပြပြီးခုလိုစိတ်ပြောင်းလွယ်တဲ့ဝန်ကြီးချုပ်ကိုစိတ်မချရဘူးလို့ဝေဖန်ခဲ့ပါတယ်။ဒါပေမဲ့လို့လေသူကရွေးကောက်ပွဲကိုစောစောစီးစီးကျင်းပတာကိုတော့ကြိုဆိုတဲ့အကြောင်းပြောခဲ့ပါတယ်။လွတ်တမာမိနစ်60ကြာအခြေအတင်ဆွေးနွေးခဲ့ပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာအောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘဂိုကမဲခွဲတဲ့ရက်လက်ကိုခုလိုကြေညာခဲ့ပါတယ်
။ The eyes to the right 522 the nose to the left 13 so the eyes have it
ထောက်ခံမဲက982မဲကန့်ကွယ်မဲက73မဲထောက်ခံတဲ့ဘက်ကနိုင်ရရှိသွားပါတယ်လို့အောက်လွတ်တော်ဥက္ကဋ္ဌကကြေညာခဲ့တာဖြစ်ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌကြေညာသွားတဲ့အတိုင်းထောက်ခံမဲ922မဲ၊ကန့်ကွက်မဲ73မဲနဲ့ဗြိတိန်လွှတ်တော်ကနေဝန်ကြီးချုပ်ထရီဆာမေအဆိုပြုတဲ့အတိုင်းရွေးကောက်ပွဲကိုဇွန်လ10ရက်နေ့မှာကျင်းပဖို့တခဲနဲ့သဘောတူလိုက်ကြတာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်မေကတော့ရွေးကောက်ပွဲကျင်းပခြင်းအဖြစ်သူ့အပေါ်လွှတ်တော်ရဲ့ထောက်ခံမှုကိုအားဖြည့်ပေးရရောက်မှာဖြစ်တယ်လို့EU ကနေနှုတ်ထွက်ရေးတွေဗြိတိန်ကဆွေးနွေးညှိနှိုင်းရမှာလေသူ့အတွက်ဓာတ်တည်ချက်ခိုင်မာစေမယ်လို့မျှော်လင့်ထားတာလည်းဖြစ်ပါတယ်ဗြိတိန်လွှတ်တော်မှာလောလောဆယ်အခြေတည်ဆွေးနွေးနေတဲ့အရေးကြီးတဲ့ပြဿနာတွေနဲ့ဥရောပသမဂ္ဂကနေဗြိတိန်အပြီးပိုင်းခွဲထွက်ရေးနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းချပြနိုင်ရေးပြင်စကော့တလန်ရဲ့အနာဂတ်အရေးလဲပါဝင်တာဖြစ်ပါတယ်စကော့တလန်ဟာတီးခြားခွဲထွက်ပြီးလွတ်လပ်စွာရပ်တည်ဖို့အတွက်ပြည်လုံးချုပ်လူတို့စန္ဒခံယူပွဲကျင်းပဖို့တောင်းဆိုမှုတွေလည်းတိုးနေတာလည်းဖြစ်ပါတယ်။ဗြိတိန်မှာတချို့ဝေဖန်ရေးသမားတွေကတော့ခုလိုရွေးကောက်ပွဲကြီးကိုစောစီးစွာကျင်းပခြင်းအပြင် EU ကနေနှုတ်ထွက်တဲ့အစီအစဉ်ကိုဟန်တားနိုင်ဖို့အခွင့်အရေးရလိမ့်မယ်လို့မျှော်လင့်ဓာတ်တွေရှိပေမဲ့လို့လည်းလက်ရှိလူတို့စစ်တမ်းကောက်ခံချက်တွေအရ EU ကနေနှုတ်ထွက်လူသူတွေဘက်ကအားကောင်းနေတဲ့အတွက်လည်း Mrs. May အနေနဲ့ Brexit ကိုစိစက်ညှိနှိုင်းရမှာပိုပြီးအတာစီမဲ့အနေအထားလေးရှိတာဖြစ်ပါလေ။ဇွန်လကျင်းပမဲ့ထွေထွေရွေးကောက်ပွဲကြီးမှာသူ့ရဲ့ Conservative Party ကအမတ်နေရာအများစုအနေရရင် Mrs. May နဲ့နောက်ထပ်ထွေထွေရွေးကောက်ပွဲကြီးကို2022ခုနှစ်အထိကျင်းပပြီးစရာလိုတော့မှမဟုတ်တဲ့အတွက်ကြောင့်လေ EU ကနေခွဲထွက်ရေးအတွက်စနစ်တကျအချိန်ယူပြီးတော့စီစဉ်ချမှတ်နိုင်မဲ့အခွင့်အလွှဲရရှိစီမှာဖြစ်ပါလေ။ဝင်ကြီးချုပ်အနေနဲ့သူ့ရဲ့ Conservative Party ပေါ်လူလူရဲ့ထောက်ခံမှုအားကောင်းနေခြင်းဖြစ်တဲ့အတွက်ကြောင့်လေဒီအခွင့်အရေးကိုလက်လွတ်မခံဘဲအခုလိုရွေးကောက်ပွဲကိုစောစီးစွာကျင်းပဖို့ရုတ်တရက်ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်။ Mrs. May ရဲ့အင်္ဂါနေ့ကကြေညာချက်ကြောင့် Pound Sterling တန်ဖိုးဟာတခြားငွေကြေးတန်ဖိုးတွေထက်တက်လာတဲ့အတွက်ကြောင့်လေလွှတ်တော်မှာ Mrs. May ပါတီကအနိုင်ရဖို့ရှိပြီးဥရောပသမဂ္ဂကခွဲထွက်မှုမှာလေချောမွေမယ်အလားလားရှိတယ်လို့ငွေကြေးဈေးကွက်တွေကဆက်မနေကြပုံရတယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ ဆိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုဆိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဆိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
လာပါခင်ဗျာတော်တော်ရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စာသားပဒင်းနေ့မနေ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်နေ့ကိုကိုတော့လိုင်းနိုမီတာ30နဲ့40 49တို့အပြင်လိုင်းနိုမီတာ50 kHz 5955နဲ့လိုင်းလမ်းမီတာ190 kHz 1595တို့ကနေပါဆက်လက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့
ပြစ်ခတ်ရဆဲပြီးနေဆင်းလို့ပဲသွားမယ်ကျန်တဲ့ဘာကမ်းသမမခံဘူးဆိုတဲ့ဘက်ကသွားလာအဲ့တော့ NCA မှာကြတော့
ပါကြခင်တင်ဆက်ပေးမယ်ဥကျော်ဆောင်တာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာအပြည့်အစုံကိုနှ ಾಸ င်ကြရမှာဖြစ်ပါတယ်။ဒါအပြင်နာနေခင်အင်္ဂလိပ်စာပို့ချချက်နဲ့သူယုံကြည်ရအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားအောင်မှာဖြစ်ပါတယ်။အခုပထမအဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြထားကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုဥကျော်ဆောင်တာနဲ့ဒေါ်လာလာတန်းတို့ကမူရင်းအာပေါ်မပြည့်တင်ပြပေးထားတာကိုနှ ಾಸ င်နေကြပါပြီခင်ဗျ။
တရုတ်ဟာမြန်မာညီညာရေးမှာအကျိုးဆောင်နေပေမဲ့လူဝတ်မျိုးမှန်းချက်တစ်ခုရှိနေခြင်းဆိုတဲ့ကောင်းစဉ်နဲ့ Dubok Clark နဲ့ Corey Peterson တို့ရေးသားထားတဲ့ဆောင်းပါးကို foreignpolicy.com မှာဖတ်ရပါတယ်။ကချင်တိုင်းဒေသတို့ဟာမြန်မာပြည်ကိုဆက်အနာသိမ်းပြီးရ1962ခုကစပြီးလွတ်လပ်ရေးအတွက်တိုက်ပွဲဝင်နေကြတာပါ။ဒါပေမဲ့တရုတ်ကဒီကိစ္စမှာပြန်လည်ဆင့်မြေရေးအတွက်တက်တက်ကြွကြွဆောင်ရွက်ခဲ့တာမရှိပါဘူး။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာတော့ကချင်ပြည်နယ်ဘက်ကစစ်ချွေကြောက်စိမ်းနဲ့ချက်တင်ဇာတာတွေကိုမချွင်းမချမ်းထုတ်ယူနေကြတာပါ။တရားဝင်မဟုတ်ခဲ့ပါဘူး။နောက်မြန်မာနိုင်ငံမှာဒီမိုကရေစီအကြောင်းလဲတွေဖြစ်လာတော့ဒါကြောင့်တရုတ်တို့အနေနဲ့လည်းသူတို့မူပြောင်းလဲလာခဲ့ပါတယ်။ညီညာရေးဖော်ဆောင်ပေးဖို့စိတ်ဝင်စားမှုပြသလာပါတယ်။နေဆက်တော်ကတိုင်းဒေသလက်နက်ခိုင်အင်အားစုတွေအပေါ်မှာလည်းတရုတ်ကအတော်လေးဩဇာကြီးမားတဲ့နေရာမှာရှိနေပါတယ်။ GWSA တပ်ဖွဲ့ဟာဆိုရင်ပြည်သူ့အပြစ်ခတ်ရဆဲရေးကိုဖျက်သိမ်းပြီးတရုတ်ကြီးကြပ်မှုနဲ့ရင်းကြံရေးဖြစ်စဉ်အစ်စ်တစ်ခုကိုချမှတ်ဖို့မကြသိခင်ကကြေညာတုံ့ဆိုခဲ့ပါတယ်။ CIA ကချင်းလွတ်မြောက်ရေးအဖွဲ့အပါအဝင်ဖြစ်တဲ့မြန်မာပြည်မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ခေါင်းဆောင် UWSA ဝတ်တက်ဖွဲ့နဲ့သဘောတူညီမှုမရဘူးဆိုရင်ရင်းကြံရေးရဖို့ခက်လိမ့်မယ်လို့သုံးသပ်သူတချို့ကဆိုကြပါတယ်။ဒါပေမဲ့တချို့ကလည်းတရုတ်ဟာသူ့အကျိုးတနည်းအားဖြင့်နေဆက်ဒေသရင်းကြံရေးတစဉ်စီးပွားရေးအကျိုးဖြစ်ထွန်းနိုင်မှာမို့ရင်းကြံရေးကိုအပြင်းထန်ဖိအားပေးလိမ့်မယ်လို့သုံးသပ်ကြပါတယ်။အခုလက်ရှိတရုတ်သမ္မတရှင်ဂျင်ဖင်ရဲ့စိတ်တညာရေးဆွဲထားတဲ့ One Belt One Road ခေါ်ကပလန်အတွက်ဒီမြန်မာပြည်မြောက်ပိုင်းကချင်ပြည်ကိုတရုတ်ကအထူးစိတ်ဝင်စားနေပါတယ်။ CIA နဲ့ပတ်သက်လို့ကတော့ဒီလိုညီညာရေးရခြင်းအဖြစ်သူတို့အကျိုးစီးပွားဖြစ်ထွန်းမယ်ဆိုတာသူတို့သဘောပေါက်လာလိမ့်မယ်လို့ယူဆထားတာပါ။အခုခါကချင်ပြည်မှာတရံဇာတာတွေလည်းကုန်ခန်းလူဖြစ်သွားပါပြီ။ကချင်လူမျိုးတို့အနေနဲ့ကတော့သူတို့ဒေသဟာအိန္ဒိယနဲ့တရုတ်ကိုနှိချင်းပေါက်ဖျက်ပြီးသွားနိုင်တဲ့နေရာဖြစ်တဲ့အတွက်နိုင်ငံရေးအခြေအနေကောင်းလာဖို့ပဲမျှော်လင့်နေကြတာပါ။အဲ့လိုအချိန်နဲ့ကောင်းလာတဲ့နေ့မှာသက်ဆိုင်ရာအစွမ်းနဲ့နှိမ့်နိုင်ပြီးသူတို့ဒီဖြလန်းကအခွန်ကောက်ယူခြင်းအဖြစ်သူတို့ဒါကိုထူထောင်နိုင်တယ်လို့သူတို့ယူဆကြပါတယ်။အခုအချိန်မှာတော့ KIA ရဲ့တောင်းဆိုချက်တွေကိုမြန်မာစစ်တပ်ကညှဉ်းဆန်နေဆဲဖြစ်ပါတယ်။မယုံကြည်မှုကလည်းအင်တန်ကြီးမားနေတုန်းဖြစ်ပါတယ်။တရုတ်အနေနဲ့ KIA ကိုနားချဖို့ကြိုးပမ်းနိုင်မှသူတို့ရည်မှန်းချက်ပြည့်မယ်လို့ရည်သားထားပါခင်ဗျာ
။ခုဆက်လက်ပြီး The Fair Observer ဆားဆောင်မှာမြန်မာနိုင်ငံမှာ Saudi Arabia ရဲ့အကျိုးစီးပွားတွေထိပ်တိုက်ရင်ဆိုင်နေရပြီဆိုရဲဆောင်းပါးကနေကောက်နှုတ်တင်ပြလိုပါလေမြန်မာနိုင်ငံမှာရိုဟင်ဂျာရေးနယ်ပတ်သက်လို့အနောက်ဥစုရဲ့ဖြစ်တင်ဝေဖန်မှုတွေကိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကခံနေရချိန်မှာဒီဝေဖန်တဲ့နိုင်ငံတွေထဲမှာဆာဒီအရေဗျလည်းပါဝင်တယ်လို့ဆောင်းပါးကရေးသားထားပါလေဒါပေမဲ့လို့လေရိုဟင်ဂျာတွေရှိတဲ့ရခိုင်ပြည်နယ်မှာပဲမြမရေနံထုတ်လို့ရေးမှလေဆာဒီအရေဗျဟာရင်းနှီးမြှုပ်နှံထားတဲ့အတွက်ကြောင့်ကျင်းနာနှစ်ဖက်နင်းပုံရတယ်လို့လဲဆောင်းပါးရှင်ကထောက်ပြထားပါတယ်။ဆာဒီအရေဗျရဲ့ကွေလွန်လီဘီဖြစ်တဲ့ဘီအင်အဗ်ဒူလာလက်ထက်2009ခုနှစ်ကရိုဟင်ဂျာတွေရဲ့ဒုက္ခကိုသိရှိတဲ့အတွက်မြန်မာနိုင်ငံကနေရိုဟင်ဂျာ2,000ခွဲကိုအမြဲတမ်းနေထိုင်ခွင့်ပေးခဲ့ပေမဲ့လို့လဲသူ့နိုင်ငံမှာဆာဒီအာဏာပိုင်တွေကရိုဟင်ဂျာတွေကိုတိကျခွဲထားပြီး အများအပြင်လာဇာနဲ့လောက်ချန်းတွေကိုခိုင်းနေရှိတာဖြစ်ပါတယ်။ဘီယင်အဗ္ဒူလာကွေလွန်ပြီးတဲ့နောက်ဘီယင်ဆော်မန်လက်ထက်မှာရိုဟင်ဂျာမိသားစု3000ကိုဂျေဒဲအကျဉ်းထောင်မှာဖမ်းထားပြီးအကြောင်းပြချက်ရှင်းရှင်းလင်းလင်းမသိရဘဲဌာနေကိုပြန်ပို့ဖို့စီစဉ်နေတယ်လို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။ခုလိုရိုဟင်ဂျာတွေပေါ်ဆော်ဒီအစိုးရရဲ့မူမှန်တဲ့လုပ်ရတွေဟာပိုလို့နားလေရခက်တဲ့အကြောင်းနဲ့ဒီနေ့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းနီးပါးကို၄နှစ်တာကာလအတွင်းဆော်ဒီမှာလာရောက်ခြိချခွင့်ပြုမယ်လို့ပြောခဲ့သလို2013ခုနှစ်ကဆော်ဒီအစိုးရကလည်းကုလသမဂ္ဂမှာမြန်မာအစိုးရကိုရိုဟင်ဂျာအရေးနဲ့ပတ်သက်လို့ကြီးမြင့်ဌာနဝေဖန်ခဲ့တာလည်းဖြစ်ပါတယ်။အချိန်နဲ့မှာပဲဆော်ဒီအစိုးရဟာမြန်မာနဲ့တရုတ်အစိုးရနဲ့ပူးပေါင်းပြီးရခိုင်ပြည်နယ်မှာတဘာဝတည်ရန်စာတထုတ်ယူမှုဖြန့်ချီမှုတို့ကိုလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။ဆော်ဒီအရေးပြန်နဲ့တခြားပင်လယ်ကွေ့အင်းကြီးကျနိုင်ငံတွေဟာမြန်မာရေနံထုတ်လုပ်မှုမှာရင်းနှီးခဲ့ပြီးအကြမီကစဖွင့်ခဲ့တဲ့တရုတ်မြန်မာရေနံပိုက်လိုင်းကနေလေတနည်းပြီးပါနှစ်သိန်းတရုတ်ကပို့ပေးဖို့ဆော်ဒီနဲ့ဘေကျင်းကြားလဲနားလည်မှုစာချုပ်လွှာရေးထိုးခဲ့တာလည်းဖြစ်ပါတယ်။ခုလိုတစ်ဖက်မှာဘေကျင်းနဲ့ပေါင်းပြီးမြန်မာရေနံထုတ်လုပ်မှုမှာရင်းနှီးသလိုတစ်ဖက်မှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့အစိုးရကိုဝေဖန်နေတဲ့ဆော်ဒီအရေးပြအနေနဲ့ကတော့ကိုရစ်ထားတဲ့ပိုက်ကွန်ထဲမှာတိတ်မိနေတာဖြစ်ပြီးအခြေအနေကပိုရှုပ်ထွေးလာနိုင်စရာရှိပေမဲ့လို့လေရိုဟင်ဂျာအရေးကိုထောက်ခံအားပေးခြင်းအဖြစ်တော့ကမ္ဘာအမြင်မှာတော့ပိုပြီးအကျိုးခံစားရပွဲရှိတယ်လို့ Fair Observer စာဆောင်မှာဖော်ပြထားပါတယ်ရှင
်။ဦးကျော်စံတန်နဲ့ဒေါ်လာလတန်တို့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြမှုတွေကိုတင်ဆက်ပေးခဲ့ကြတာပါ။အခုတော့နည်းနည်းခင်းနိုင်တင်ဆက်နေကြအင်္ဂလိပ်စာပို့ချချက်အစီအစဉ်အလဲရောက်လာပါပြီ။ဒေါ်လာလတန်ကအစီအစဉ်တင်ဆက်ပေးထားပါတယ
်။ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက BITE bite ကကိုက်ထားတာ THE the BULLET bullet ကတော့ကြည်စမ်းလို့လုံးောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီအသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းစစ်ဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိလိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝီစကီအရက်ကလည်းမရှိဆိုတော့ခွဲသိပ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဖြစ်ပါတယ
်။ဒေါ်လာလတန်စီစဉ်တည်ဆက်တဲ့အမေရိကန်သုံး idiom အင်္ဂလိပ်စာပို့ချချက်အစီအစဉ်ကိုနားဆင်ကြရပါခင်ဗျ။အခုတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီ။မြန်မာနိုင်ငံပြည်တွင်းစစ်အတွင်းရှိရတာဟာပြပပြောကတွေပါဝင်ပတ်သက်နေကြလို့ဖြစ်တယ်လို့ဆိုတဲ့တုံ့တက်ချက်တွေရှိခဲ့ပါတယ်။အခုလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာရောပြည်တွင်းပြပဝင်ဆွတ်နိုင်တဲ့အခြေအနေကင်းလို့ပါရလား။မြန်မာရေးတုံ့တက်သူတွေဖြစ်ကြတဲ့ဦးအောင်သူငိမ်းဦးမောင်မောင်ဆိုးတို့နဲ့အတူဦးကျော်စံတာကဆွေးနွေးတုံ့တက်ထားပါတယ်ခင်ဗျာ။
NC စားပြီးတော့လှုပ်တယ်ကသွားကျင်တဲ့လမ်းကြောင်းပုံစံတော့မတူဘူး UDSA သွားကျင်တဲ့လမ်းကြောင်းကသူတို့ကတစ်ပြည်နယ်အဆင့်လက်မှတ်ထိုးမယ်နှစ်ပြည်ထောင်စုအဆင့်လက်မှတ်ထိုးမယ်တတိယပြစ်ခတ်ရဆိုင်နဲ့ပတ်သက်ပြီးလွှတ်တော်အဆင့်ဆုံးပြတ်မယ်နော်အဲ့ဒါပြီးလို့ရှိရင်သူကနိုင်ငံဆင်းနွေးဆက်သွားမယ်ဆိုတော့ဒီပြစ်ခတ်ရဆဲပြီးနိုင်ငံဆင်းနွေးသွားမယ်ကျန်တဲ့ဘာအကန့်အသတ်မှမခံဘူးဆိုတဲ့ဘက်ကသွားတာအဲ့တော့ NC မှာကြတော့ပါတဲ့အချက်လက်တွေက
ကန့်သက်ရှိတယ်လို့တချို့ကဒီတိုင်းလာလက်ငံချို့ကယူဆကြတယ်အဲ့ဒီအခြေခံပုံကဒီလိုကိုယ်လက်မှုဖြစ်လာတယ်လို့ထင်ပါတယ်ဟုတ်ကဲ့ကွန်သူကြီးရောဘယ်လိုမြင်ပါလဲဒီကိုယ်လက်မှုတစ်ခုဟုတ်ကဲ့ခုနပြောသလိုဆိုလို့ရှိရင်အောက်စုက3စုလောက်ကွဲသလိုတောင်ဖြစ်တယ်လို့ထင်ပါတယ် NCE လက်မှတ်ရေးထိုးဖို့ကဆွေးနွေးခဲ့တဲ့
ပါကောမလဲသွေးခွဲအုပ်ချုပ်ရေးပုံစံများဖြစ်လာသလားပေါ့နော်ဒါမျိုးလဲသွေးရည်မှုရှိပါတယ်အဲ့တော့နောက်တစ်ချက်ကကြတော့ UWSA ရဲ့ပါဝင်ပေါ့မြောက်ပိုင်းမှာငကူတွေကလည်းဒီကျွန်တော်တို့ဆက်ချောက်ဖွဲ့ဆွေးနွေးတဲ့မှာပါတဲ့ဟိုအင်အားကြီးရဲ့အုပ်စုတွေလည်းရှိပါတယ်ဆိုတော့အဲ့တော့ဒီဘူးကပြောမယ်ဆိုရင်တော့ကျွန်တော်မြင်တာသုံးဘွဲလောက်တောင်ကွဲသလားလို့အနေအထားဖြစ်သွားတဲ့ထင်ပါတယ တ်ပါအောင
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီဒုတိယဆွေးနွေးပွဲပေါ့နော်ခုနကဒီအစိုးရဘက်ကဘယ်လိုဗျူဟာမျိုးနဲ့ဟိုသွားကျင်တယ်လဲဆိုရဲဟာနဲ့ပတ်သက်လို့ကျွန်တော်တို့သိချာရှင်းရှင်းလင်းလင်းမရှိဘူးလားအဲ့တော့ကျွန်တော်တို့သိရသလောက်ပုံစံကဒီကလောမှာဟိုခကြီးတွေထွက်တဲ့ခါကျတော့ဒီမှာဆိုင်းပုတ်တွေထောင်တန်းတာတွေ့ပါတယ်ဒီနယ်လိုက်အမျိုးသားချင်းဆွေးနွေးပွဲတို့အကြောင်းအရာလိုက်အမျိုးသားချင်းဆွေးနွေးပွဲကိုကြိုဆိုပါကြီးစသဖြင့်ပေါ့ဒီဆိုင်းပုတ်တွေပေါ့နော်ဆိုလိုတာကကျွန်တော်ကိုယ်တိုင်တော့ဒီငင်းငိုင်းရေးလုပ်ငန်းစဉ်နဲ့စိတ်ပြီးဝေးတဲ့သူမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ကြည့်တော့ဒီဆိုင်းပုတ်တွေကတာမန်ပြည်သူလူထုတယောက်ဘက်ကဒါအဓိပ္ပာယ်ရှိတယ်ပေါ့နော်ဆိုတဲ့ခါကျတော့ကျွန်တော်မြင်တာဟိုငင်းငိုင်းရေးလုပ်ငန်းစဉ်ကသွားရတော့သွားနေတယ်တော့ဒါပေမဲ့တနိုင်ငံလုံးသွားချုံတဲ့အနေထားလည်းမဟုတ်ဘူးအခုလို့ဆွေးနွေးပွဲတွေရောတကယ်ဒီနေ့ကျွန်တော်တို့ကြုံတွေ့နေရတဲ့ငင်းပြဿနာတွေကိုဆွေးနွေးနေကြတာလားပေါ့ဟိုအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်အနေနဲ့တော့တော်တော်မရှင်းမလင်းဖြစ်လာတယ်လို့ချင်ပါတယ်အဲ့တော့ဒါမဲ့27ပြည်လုံးမှာလည်းဒီဆွေးနွေးပွဲရလဒ်တွေကိုပေါင်းဆောင်ပြီးတော့ချုပ်လိုက်ရင်နောက်ရှေ့အနာဂတ်ကိုဆက်ပေသွားနိုင်တဲ့ရလဒ်တွေထွက်လာမှာလားဒါမှမဟုတ်လို့ရှိရင်တပိုင်းတစားနဲ့ဟိုမပြီးသေးတဲ့ရလဒ်တွေပဲဖြစ်မလားပေါ့နော်ဆိုတော့ဒါတွေကမျိုးကိုထုတ်ကြရရှိပါတယ်
ဟုတ်ကဲ့သူနိုင်ငံကောင်းဆောင်တွေအကြီးအကဲတွေဒေါန်ဆန်းစုကြည်တို့သမရတို့ကာကွယ်ရေးဦးစီးချုပ်တို့ကတော့ဒီ2019မှာညီညာရေးရအောင်ဘယ်လိုကြိုးစားဆောင်ရွက်မယ်ပါညာဆွေးတော့အချက်လက်တော့မပါဘူးပါဗျာစကားလုံးအဖြစ်နဲ့တော့ပြောနေကြတာတွေ့ရပါတယ်ဘလောက်များအလားအလာရှိနေပါသလဲဥပမာဆိုဆက်ပြောပါခင်ဗျာ
ပြဿနာကျွန်တော်တို့ပထမအကြိမ်ညီလာခံတော့ကျွန်တော်တို့ကအလုံးကကြိုးစားပါတယ်ကြိုးစားရဲဆိုတာဒီညီငယ်ညီလာခံဆွေးနွေးပွဲမှာအလုံးပါဝင်ရေးကိုဥတည်နေရည်ရောင်ပေါ့လက္ခဏာတွေ့လို့ကျွန်တော်တို့ကကြိုးစားတယ်။ဒါပေမဲ့ပြဿနာကဘာလဲဆိုတော့ပထမအကြိမ်ညီလာခံပြည်တွင်းမှာအလုံးပါဝင်ရေးကိုလက်တွေ့အခုတည်းကမလုံနိုင်ဘူး။တည်းကမလုံနိုင်ဘူးဆိုလို့ရှိရင်တနိုင်ငံလုံးပြည်ခတ်ရဆဲရဖြစ်လာမှာမဟုတ်သေးဘူး။အဲ့ဒါအပြင်ညီငယ်ညီလာခံမှာလည်းဒီလက်တကိုင်ပြည်ခတ်မှာပါနေတဲ့အဖွဲ့အလုံးရောနောက်တိုင်းလားနိုင်ငံရေးပါတီရောပါနိုင်မှာမဟုတ်သေးဘူးဆိုရင်ကျွန်တော်ကရလကောင်မရနိုင်ဘူး။အလုံးမပါဝင်မဲနဲ့ပြဿနာမဖြစ်ရှင်းနိုင်ဘူး။အဲ့တော့အလုံးပါဝင်ကိုဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့အဓိကစဉ်းစားတဲ့။ဒါကြောင့်မလို့ဒီတနစ်တာအတွင်းမှာဖြစ်ခဲ့တဲ့ NCA နဲ့ပတ်သက်တဲ့ကောင်းတာဆိုးတာပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြန် review လုပ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်
။အဲ့အခုဒုတိယအကြိမ်ကျင်းပမဲ့27ရာစုပင်လုံးအစည်းအဝေးပေါ့အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုမဖြစ်လာနိုင်ဘူးလားခင်ဗျာဒီဆွေးနွေးပွဲဟာ
။လောလောဆယ်တော့ခင်းရင်လောလောဆယ်ခင်းရင်ဆိုတာတိNCA ထုတ်ပြီးသားအဖွဲ့တွေမှာတော့အမျိုးသားချင်းဆွေးနွေးပွဲမလုပ်ရသေးဘူးဗျ။ဒီ NCA လက်မှတ်ထိုးတာ AAPD တခိုင်မှာအမျိုးသားချင်းဆွေးနွေးခွင့်ကုသတိခွင့်ပြုတယ်။တော့ ASEAN ကတော့ခွင့်ပြုတဲ့နေရာကိစ္စနဲ့ပတ်သက်ပြီးတော့ဒါနှိမ့်နိုင်နေတော့မလုပ်ရသေးဘူး။နော်အဲ့လိုအနေထားရှိတယ်။နောက်ပြီးတော့ကြံတဲ့အဖွဲ့တွေကတော့ဆယ်ဒီအမျိုးသားချင်းဆွေးနွေးပွဲကိုပြောနေတယ်နိုင်ငံရေးဆွေးနွေးပွဲပေါဝင်ပြန်တော့ကန့်သတ်ရှိတယ်။အဲပြီးခဲ့တဲ့တိုင်းရင်းသားကိုကျေလက်လူငယ်နေမှာဒေါန်ဆာဆူကြီးပြောသွားတာတစ်ခုရှိပါတယ်။ဘာလဲဆိုတော့လမ်းမှာမဆူထားသေးတဲ့အဖွဲ့တွေလေသူစစ်နေသူပေါဝင်ရင်းရအောင်သူဖိတ်ခေါ်မယ်လို့ဆိုတယ်ဒါမဲ့ဟိုဘက်ကလည်းကိုယ်စလင်နေနဲ့မတည့်ရင်မတည့်ဘူးနားထောင်ဝင်တက်တက်ကတော့မတည့်နိုင်ဘူးလို့ညင်းထားတဲ့အခါမှာတော့အကန့်အသတ်ရှိတယ်အဲ့တော့အလုံးမပါဝင်သေးရင်တော့တဏ္ဍာရုံအပြစ်ခတ်ရစေရင်းနဲ့အလားလာမှာတော့ကောင်းလာလိမ့်မယ်ဆိုတာကျွန်တော်မျှော်လင့်လို့ရမှာမဟုတ်ဘူးခင်ဗ
ျဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆွေးနွေးချင်တာကတော့ပြပပယောဂါဖြစ်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးပြီးကြတဲ့ကပြည်တွင်းစစ်ဖြစ်လာခဲ့ပြီးတော့ကလတရှိဖြစ်ရတဲ့အကြောင်းရင်းဟာဒီဘပြောကားတွေပါဝင်နေလို့ဖြစ်တယ်ဆိုရောလည်းပဲနှစ်ပေါင်းများစွာသုံးသပ်သူတွေကပြောခဲ့ရပါတယ်အခုအခါမှာလည်းပဲအကြမ်းချင်းကျွန်တော်စောစောပြောခဲ့သလိုဒီ UWSA ကဥဆောင်ပြီးတင်တယ်ဆိုတော့ line နဲ့ MCA line ဆိုတာတွေ့ရပါတယ် UWSA နောက်မှာတရုတ်စီနေတယ်အဲ့ဒီကြောင့်တရုတ်ကဝင်ရောက်ချဲလဲနေတဲ့သဘောဖြစ်တယ်ဆိုပြီးတော့လည်းတွေ့ရပါတယ်အဲ့ဒီကြောင့်ကွန်သူညင်းဘယ်လိုပြောလို့ပါလဲကွန်သူညင်းရောအဲ့လိုမြင်မိပါလားခင်ဗျာ
Okay, ho aso bai ne ya bo no di tiyok di ye ho wen yauk swet khat mu chi le so le ha myo da ho song sa ja la le chi ba le chano myin na ga lo chano lo adika di ko pi rin ne ma wo a ho a ni chi lo yin au le so la myo bo no di pa swet khat mu so la le da le yauk phit la la so la myo chano myin ma le a lo naw ta khu ga ja lo takha tali ja lo nyin nyan yi kaisa ga chano lo ko dai bo no chano lo pi rin ma be saung yauk lo ma pi mu so lo shi yin naw pai song ja lo nang nga ga ba ga ngwe ji ku ni lo a jan nyan ku ni sa da phin ဟိုဒါတွေယူလာတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဟိုခုနပြောတဲ့ဟိုပြီးပကနေပြီးတော့ဆွတ်ဖက်မှုပေါ့နော်ဒါကျွန်တော်ထင်တယ်တော့ဒီစိတ်ဒီပိုင်းပဲမှန်မယ်လို့ထင်ပါတယ
်နောက်တစ်ခုတစ်ဆက်ထဲမေးချင်ပါတယ်တရုတ်က UWS နောက်မှာဆွတ်ဖက်တယ်လို့ပဲဒီဘက်ကအပိုင်းမှာလည်းပဲအနောက်နိုင်ငံတွေအမေရိကန်အပါဝင်အကူအညီပေးထားတာတွေ့ရပါတယ်ဆိုတော့တနည်းအားဖြင့်တစ်ဖက်က American EU ရောပါဝင်တဲ့ဘက်နဲ့ဟိုဘက်ကတရုတ်ပါတဲ့ဘက်ဒီညီညာရေးကိစ္စမှာလည်းပဲအကြမ်းဖက်ဖြစ်နေတာတွေ့ရပါတယ်ပုံသူချင်းလည်းဆက်ပြောပါဦး
ဟိုဒီအနောက်နိုင်ငံဘက်ကကုလဆိုတာအခု JPF လို့ခေါ်တဲ့ဒီ Joint Peace Fund ပေါ့ဗျာဒီနိုင်ငံတကာကစုဖွဲ့ထားတဲ့ဟိုရမုံငွေရှိပါတယ်ဆိုတော့အဲ့ဒါကလည်းသူတို့အခုပြေးရင်နိုင်ပြေးလို့ရတာမဟုတ်ပဲတဲ့အခုအစိုးရသမ္မတရုံးပေါ့ဆိုတော့ဒီရဲ့ခွင့်ပြုချက်တွေယူရတာတွေရှိပါတယ်အဲ့တော့တစ်ဖက်မှာကြတော့လေခုနပြောတဲ့တရုတ်ပြည်ဘက်ကအခုကြီးတွေလည်းရှိပါတယ်နောက်အခုကြီးရာစုကကျွန်တော်တို့တွေ့တာတော့လူသားချင်းစာနာမှုအခုကြီးပါတယ်နောက်တစ်ခါဒီပညာပိုင်းပေါ့နော်ဒီဆွေးနွေးပွဲတွေကိုဘယ်လိုအောင်မြောင်မဟာပြူဟာဆွဲကြမလဲဆိုတာမျိုးလုပ်ကြပါတယ်ကျော်တော့ဒါရီယာဟိုပြောမယ်ဆိုရင်တော့ဒီဖွဲ့တွေကိုလက်နဲ့အင်းတောင့်တင်းလာအောင်ဒီဖွဲ့တွေကိုစစ်ဒီပါကွန်မတီတိုက်ပွဲဖြစ်လာအောင်ဆိုတဲ့သဘောမျိုးနဲ့ဆိုင်ရင်ကြံတဲ့ဘက်ကပြည်လျောင်ပတ်မှုမှုကပုံများတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒီပါအကူအညီတွေပေးနေတာကိုအောင်သူငင်းကတော့စာနာမှုအထောက်ပံ့တွေလို့ဆုံးသက်တယ်နိုင်ငံရေးဩဇာလွှမ်းမိုးခြင်းနဲ့ဆန္ဒရှိတယ်လို့ကျွန်တော်မပြောနိုင်ဘူးလားခင်ဗျာကောမဆို
အဲအဲ့ဒါကတော့သဘောယိုးနဲ့ကူလာလို့လည်းပြောလို့ရပါတယ်နိုင်ငံရေးဥစ္စာသွားမှုကျင်တယ်လို့ကူရင်လည်းပြောလို့ရတယ်ဒီအခုချိန်ကတော့ကဘာကြီးကရွာကြီးဖြစ်နေတော့အကုန်လုံးပတ်သက်ဆက်နွယ်မှုကတော့ရှိနေမှာပဲခင်ဗျာအဓိကတော့ကကိုအောင်သူငင်းပြောတဲ့အထက်မှာပါတယ်အညီရှိလို့ရေတာဖြစ်တဲ့အတွက်ကြောင့်ဒီအညီကိုဘလို့ဖြောက်မယ်ဆိုတော့ကိုကပိုရေးကြီးရယ်ဗျနော်လောလောဆယ်မှာငငယ်ကြီးဆွေးနွေးပွဲမှာအောက်ဘက်ပါဝင်နိုင်သေးတာဘာအချက်ကြောင့်လဲဆိုတာပဲကျွန်တော်တို့ကရေးကြီးရယ်နိုင်ငံကတော့သူ့အကျိုးစီးပွားပေါ်မှာအမေရိကန်ပဲဖြစ်ဖြစ်အနောက်အစုပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်သူ့အကျိုးစီးပွားအခြေခံပေါ်မှာပါဝင်ပတ်သက်မှုကရှိနေမှာပဲဘယ်လိုပါဝင်ပတ်သက်မှုရှိနေလဲကိုကကိုကံအားကောင်းမှုလိုတာအချက်ကိုပြဿနာကိုရှင်းနိုင်မှုလိုတာအဓိကချက်လို့ကျွန်တော်မြင်ပါတယ
်အညီရှိလို့ရင်းအောင်လဲဆိုတော့တကယ်တမ်းနှစ်ဖက်အပြိုင်ဆိုင်ဖြစ်လာကြရင်ဒီကနေ့ကမြန်မာနိုင်ငံရဲ့ပထဝီနိုင်ငံရေးအရေးပါမှုကလည်းပူစီနှံရောက်လာလို့ထင်ပါတယ်အစ်တော်အချမ်းမှာအမေရိကန်ကိုထလကန်လန်းလုတဲ့ဖိလစ်ပိုင်လိုနိုင်ငံမျိုးတွေလည်းရှိလာတယ်ဆိုတော့ဒီဘက်ကိုသူတို့ကလည်းပုံဝင်ရင်ရမှာပဲတရုတ်ကလည်းထွန်းနီလောင်သူတို့ကစဉ်းစားလာမယ်ဆိုတော့ဒီအန်ဒီရဲ့ကိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကမတွေးမိရလို့လားကျွန်တော်စဉ်းစားမိတာဒီလိုဖြစ်လာရင်ရင်းအောင်လာမယ်ဒီတိပပြောရတဲ့ပါလာရင်ဖြစ်ရှင်းရပူခက်မယ်ဆိုတော့ဒီပုဂ္ဂိုလ်တွေမစဉ်းစားမိဘူးတော့ကောင်းသူချင်
းဟုတ်ကဲ့ဟိုကျွန်တော်အမြင်ပေါ့နော်အမြင်မှာကျတော့ဒီဥမာတမတော်ဘက်ကကျတော့လေသူ့ရဲ့ဘာခေါ်မလဲဟိုလုံခြုံရေးအတွက်ပေါ့နော်ကာကွယ်ရေးအတွက်သူတို့ရဲ့ဟိုစဉ်းစားရတဲ့ဒီဟာမျိုးရှိပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်ကငင်းငန်းရေးဆွေးနွေးပွဲမှာကျတော့သူတို့ကအဓိကအပြင်အချက်၆ချက်ကိုပဲဟိုစုပ်ကန်နေတယ်ပေါ့နော်ပြောင်းလဲပြင်လဲမရှိဘူးလို့တော့ကျွန်တော်မြင်တယ်ခင်ဗျဆိုတော့တစ်ဖက်မှာကျတော့လည်းအခုလက်ရှိအစိုးရရဲ့ငင်းငန်းရေးကော်မရှင်ပေါ့ငင်းငန်းရေးကော်မရှင်ကျတော့သူ့ရဲ့ဟိုဒီအခုဖော်ဆောင်နေတဲ့မဟာဗျူဟာကဘာလဲပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အခုချိန်ကြီးကျွန်တော်မြင်တာအလုပ်ဖြစ်သလားမဖြစ်သလားပေါ့နော်ဆိုတော့အဲ့ဒါပတ်သက်လို့ခုနဥပမာဆွေးနွေးသလိုပဲပြန်ပြီးတော့ဟိုသုံးသားရမယ်အချိန်ဖြစ်နေပြီလို့ပြောကြတယ်။အ
ဲ့တော့ဘုမောင်စိုးသဘောထားပြောပါအောင်ဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဒီပြပပြောကားတွေရှိနေဆိုရင်အန်ဒီကိုဦးစားမပေးခင်နဲ့အချင်းချင်းညီညွတ်အောင်မလုပ်နိုင်ကြဘူးလို့ထင်ပါလေခင်ဗျာ
။ကျွန်တော်မြင်တော့ပထမတစ်ချက်ကဒီအနှစ်80ကျော်ကြာတဲ့ပြည်ရင်းစစ်ကဲတစ်ဖက်နဲ့တစ်ဖက်နဲ့နာဂျီမုံဒီမူကကြီးရလဲပါတယ်ဗျ။နောက်တစ်ခုကလောလောဆယ်2017နောက်ပိုင်းစစ်ပွဲတွေပြင်းထန်ပြီးတော့အကြဆုံးများတဲ့ကိစ္စတွေမှာဖြည့်လို့မလုံနိုင်တာလည်းပါတယ်အဲ့မှာပိုးပြီးယုံကြည်မှုကင်းမဲ့သွားတဲ့အခါပိုးတင်းမာနေတာလည်းပါပါတယ်ကျွန်တော်ကမြင်ရတော့ဗျာစိုးရနဲ့တက်မလို့နေနဲ့အပြစ်ခက်ရဆဲကျင်ညာပြီးတော့ငင်းငင်းဆွနေပဲခေါ်လိုက်စေချင်တာပါပဲအဲ့ဒါဆိုရင်ကြံပနာတော်တော်များများပြည်နေသွားနိုင်တယ်လို့ယူဆတယ်အဲ့လိုမရက်ဘဲနဲ့တိုက်နေလို့ရှိရင်ကျွန်တော်ကပြဿနာမပြေလည်ဘူးဗျာယုံကြည်မှုကပိုးဖို့တောင်းကြံကြမှာတန်လျာပိုးဖို့များလာတယ်အစိုးရနဲ့တမလို့ဘက်ကနေဒီတစ်ဖက်ကအပြစ်ခက်ရစေကြီးညာကြီးငင်းခေါ်တာဘုံနေလက်ထက်ကလည်းကျွန်တော်ထင်တယ်နှစ်ကျင်တော့လုတ်ခဲ့ဘူးလေခင်ဗျာ။ဟု
တ်ကောင်သူကြီးကဘယ်လိုသဘောဘယ်လိုလုတ်ခြင်းဖြင့်ညီညာကြီးဖြစ်စဉ်ရှေ့ကိုထိုးဖောက်သွားနိုင်မလို့ထင်ပါလဲ
။ကျွန်တော်မြင်တာတော့ formal ခေါ်တဲ့ဒီတည်ဝင်ဆွေးနွေးပွဲရဲ့စာရင်ဟိုတည်ဝင်မဟုတ်တဲ့ကျွန်တော်တို့အပြန်အစကားပြောတာဆိုတာသွားတာလာတာပေါ့ဆိုတာမျိုးတွေကပူရှိဖို့လိုတယ်လို့ထင်ပါတယ်အဲ့တော့နောက်တစ်ခုကကျတော့ဒီငင်းညာရေးလုပ်ငန်းစဉ်ရဲ့အပြင်ဘက်မှာလည်းအစိုးရကလုပ်နိုင်တဲ့လုပ်ငန်းတွေရှိတယ်လို့ကျွန်တော်ထင်တယ်ဥပမာအဖြစ်ဆိုလို့ရှိရင်တော့တချို့နိုင်ငံမှာခေါ်ပါတယ်ဟို ethnic equality strategy ပေါ့တိုင်းရင်းသားတွေကြားထဲမှာဓာတ်ညီညာရေးအတွက်ဟိုဘာခေါ်မလဲမဟာဗျူဟာဆိုတဲ့အမျိုးပေါ့ဆိုတော့ဒါမျိုးကြတော့ကျွန်တော်ထင်တယ်အခုလက်ရှိကျွန်တော်တို့တိုင်းရင်းသားရဲ့ရေးရဝန်ကြီးအဖြစ်ခံလာတော့ဒီဝန်ကြီးဌာနကနေပြီးတော့ဒီလိုကိစ္စမျိုးတွေလုပ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒါတွေကတပြိုင်တည်းလုပ်ရမယ့်ကိစ္စလို့ထင်ပါတယ်
ကျောင်းသားအစီအစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရပါခင်ဗျာအခုတော့တည်ုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီအခုတစ်ပတ်အစီအစဉ်မှာတော့နှစ်တစ်ကူမဟာတကြံအချိန်အခါနဲ့ပတ်သက်လို့သူဘာကိုယုံကြည်တယ်လဲဆိုတာကိုရန်ကုန်မြို့ကတော်ပပခန်ကပြောပြထားပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးမင်္ဂလာပါရှင်အခုမြန်မာပြည်မှာနှစ်တစ်ကိုကြိုတဲ့တကြံအချိန်ခါတမယောရောက်ရှိနေပါတယ်။အခုလိုတကြံအချိန်ခါလေးနဲ့တိုက်တိုက်ဆိုင်ဆိုင်ပဲသူယုံကြည်ရဆိုတဲ့ကဏ္ဍလေးမှာပါဝင်ခွင့်ရတဲ့ကြောင့်မလို့ကျွန်မအရင်ပဲဝမ်းသာမိပါတယ်ရှင်။သူယုံကြည်ရဆိုတဲ့ကဏ္ဍလေးရဲ့ခေါင်းစဉ်အတိုင်းပဲပေါ့နော်။ကျွန်မရဲ့ယုံကြည်ရတစ်ခုကိုပြောပြချင်ပါတယ်။အဲ့ဒါကတော့မေတ္တာတရားပါ။လူတဦးနဲ့တဦးတယောက်ကိုတယောက်ဘေးရာမဆိုးပေါ့နော်မြစ်တာလေးရှိထားပြီးတော့ပြောဆိုဆက်ဆံကြမယ်လုပ်ကင်ကြမယ်ဆိုလို့ရှိရင်ကဘာကြီးတစ်ခုလုံးမှာအရာအားလုံးဟာအေးချမ်းသွားမယ်ဆိုတော့ယုံကြည်ပါတယ်သိပ္ပံပညာမှာလည်းတယောက်မူတိုင်းဟာတံပြန်တယောက်မူရှိရဲ့လို့ဆိုကြလို့ပဲမြစ်တာတရားမှာလည်းမြစ်တာရဲ့အကျိုးကြောင့်ကိုဟာမြစ်တာနဲ့အနည်းဆုံးတော့ကိုကိုယ်တိုင်းအေးချမ်းသွားပါတယ်မှန်တစ်ချက်လိုပါပဲကိုကပြုံးပြလို့ရှိရင်လည်းမှန်နေမှာရှိရဲ့ကိုကပြန်ပြီးတော့ပြုံးပြတတ်တယ်လို့ကိုကမဲနေလို့ရှင်လဲမှန်နေရကိုကပြန်ပြီးတော့မဲနေတတ်ပါတယ်။သူကကိုကိုပြုံးပြခဲ့ရင်တောင်မှကိုကစပြီးပြုံးလိုက်တယ်မြစ်တာရှိထားပြီးတော့ဆက်ဆံလိုက်တယ်ဆိုလို့ရှင်။သူလည်းအေးချမ်းသွားတယ်လို့ကိုလည်းအေးချမ်းသွားပါတယ်။ဒီလိုပဲရှေးရှေးဖြစ်လာနိုင်တဲ့ပြဿနာတွေကိုလည်းကြိုတင်ပြီးတော့အဆုံးသတ်သွားစေပါတယ်။ဒါကြောင့်မလို့လူတိုင်းလူတိုင်းတူပေါ်တူမေတ္တာရှိထားပြီးတော့လုပ်ကင်ကြရင်ဆက်ဆံကြရင်စကားပြောဆိုကြရင်ဆိုလို့ရှိရင်အရာတော်တော်များများကိုဖြည့်ရှင်းနိုင်တယ်ဆိုတဲ့အရာကိုကျွန်မတကယ်ပဲယုံကြည်ပါတယ်ဒါလည်းဘုရားဟောတရားနဲ့အညီမြေထိုင်ခြင်းနဲ့ဖြစ်ပါတယ်ဒါကြောင့်မလို့အခုလိုတကြံအချိန်ခါတမင်ရမှာကျွန်မမေတ္တာတရားနဲ့တတ်နိုင်သမျှစူးစမ်းပြီးတော့နေလို့နေနိုင်ကြပါစေအလုံးလဲမြတ်တရားတရားကြောင့်ဤချမ်းကြပါစေလို့လဲဆုတောင်းပေးကြပါတယ်ဒီလိုမြတ်တရားတရားနဲ့ကိုတဖြည်းဖြည်းနဲ့ကျင့်ကြံနေထိုင်ခြင်းအပြင်မြတ်တရားရဲ့အကျိုးကျေးဇူးများကိုကိုကိုယ်တိုင်ရသလကောင်ကိုနဲ့ဆက်ဆံပတ်သက်နေတဲ့မိသားစုပတ်ဝန်းကျင်တော်၎င်းအလုံးဟာပြပြဝဝအေးချမ်းကြံနဲ့ခံစားမှာပါဒီလိုတဦးတယောက်ကနေမြတ်တရားပွားများလိုက်တဲ့အရာတွေဟာကိုယ့်ရဲ့ပဝင်ခြင်းကနေတစင်ကိုယ့်ရဲ့မြို့နယ်အတိုင်းဝိုင်းကနေတစင်ဒီကဘာလုံးကိုပြန်သွားမယ်ဆိုလို့ရှင်ကဘာကြီးတစ်ခုလုံးကအေးချမ်းသွားမှာဖြစ်ပါတယ်။ဘုဒ္ဓကျမ်းစင်ခါသမယမှာဆိုရင်တော့မှပဲကိုယ်ကမြစ်တာတရားလေးနဲ့ရေပက်ကြမယ်ဆိုလို့ရှင်အပတ်ခံတဲ့လူမလေးအေးချမ်းသွားမယ်။မြစ်တာတရားနဲ့ပသက်ပြီးတော့ဟိုအလူတွေလောက်ကြတယ်။စတူဒီကကြွေးကြတယ်။ဟိုတဦးနဲ့တဦးကိုကြီးဖိမကြတယ်ဆိုလို့ရှင်ဟိုပြဿနာတက်နိုင်သမျှထိန်းနိုင်ကြမှာပါအဲ့တော့အားလုံးပဲဟိုစိတ်ကြံနာခြင်းကိုယ်ကြံနာခြင်းနဲ့ပြည့်စုံနိုင်ကြပါစေအေးချမ်းကြပါစေလို့ဆုတောင်းမေတ္တာပို့တာရင်ကျမကင်ညာမှာပဲရပ်ပြရစီ
အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ပမုတ်ရှိစီစဉ်တင်ဆက်တဲ့သီယုံကြီးအားစီစဉ်ကိုနားဆင်ကြရတာပါခင်ဗျာ view American တန်ကကြာတာပတိနေ့မနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
American soya ye tabora mi awo go tin ja ba ro me shin.
Tora shin na khmyar. Khriyan pyakadin ye ba da ye san ya tadin ba asa bai ma a chan phet tama ri ha Egypt naingan atwin ga Coptic Khriyan phya chaung na khu go tak khai khe ba de. Naingan ye myaw pai tan ta myu ji ga tanin kne ni Plum Woodji boy Jimpa ya St. George phya chaung atwin ma bong da long pao kwe khe ba de. Now, Pia de Kumaro, a Tesa Bunqua de Matioha, Alexandra Magnet Copted, Cathedral of Piajoe, a Pimbama, Pau Quaker, Pipare. Pissima, Louis Miapia, Tigeru, Yane Chipio, Daya Yashi Givare. Ditekamu Nakuzlongo, Isis Apoga, Druye, Lechet Pitelu, Genia Givare. Meta digging up American Tamra, Donald Trump, and Tristan Gere, Egypt Tamra, Abdel Fata LCCA. တေဆုံးရသူတွေအတွက်ဝန်ထဲမှုကာလ၃ရက်တတ်မှတ်ပေးခဲ့ပါတယ်နိုင်ငံအတွက်ရေးပေါ်အခြေအနေကိုတုံးလာတတ်မှတ်လိုက်ပြီးလွတ်တော်ကလည်းအတီးပြုတ်လိုက်ပါတယ်တမရဒေါ်နယ်ထရမ့်ဟာတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေ့မှာပဲတမရ ခရီးရန်ဒီပါဝင်အီဂျစ်နိုင်ငံသားတွေပေါ်အကာအကွယ်ပေးဖို့တန်တိချန်ချမှတ်ထားချက်ကိုယုံကြည်မှုအပြည့်အဝရှိတဲ့အကြောင်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ယာယီပြောခွင့်ရပုဂ္ဂိုလ်မတ်ဒိုနာကလည်းတိုက်ခိုက်မှုပေါ်ပြစ်တင်ဝေဖန်လိုက်တယ်လို့အကြမ်းဖက်မှုကိုတိုက်ဖြတ်ဖို့အတွက်ကြိုးပမ်းအားထုတ်နေတဲ့အီဂျစ်အစိုးရရဲ့တည်ငြိမ်မှုနဲ့လုံခြုံမှုရှိဖို့အ Chamaka, Lunyo E, Kongsiga, Jinja Jet, Topia Mare. A jampe, Luya, Panamiaha, Nanganaga, Ninja Moon, and Lunyo Ego, Chenchong, Nida da Pibare. A jampe moon, Manamiaha, Belo Ponza Mune, Belo Chema, Baduga Pipi, Belo Yuajan, and Losong, the Pibazi, Kula, Lunyo E, Kongsi, Powin, Nangani in Ine, D. Loyaku, Yazwe Pimun in E, Tamayama Pitelu, Pibare. Lunyo E, Kongsi in Ine. Pimu Julundu, season Sayadu, Muije Taupandu, Jogan season to Manamiago, a jampe moonet, Yasi and Bodre, Nanga Alungu, Donsuare. Ije Suya Bawin, Senre, Patanide, Anavani Alungule, Tete Joja, Bubong Sangabu, Taiton Yamaknia.
Yanikan Suya, the Borani Abo, Tinjalu Tivari.
American Tangani, Jarabini, Manapa, Isisinego, Lanumita, Tonsen, Lizzie, Lizzie Kurugani, Manakurana, T, Tayak, Tan Lumpi, Nira, Chibarakne. Kuro Nasonga, the name Chinjoko, Ucho Gantaga, Punjabi, Ramaka.
Now, Guria, now so Jane, don't you send that Mugo so chara, American Yakinia, Mujangu, Kula the Maga Lunuri Consima, Purune Runga. Russia big bin like bare. Now Guria Ubrime don't you send that Luya Driha, Nuclear Lenet Dillo Ye C Udine B, Dilarina Kabat Rodima Murigo, Sam Dan Gitwazi Melo, Aginia Mujama for Yatavare, Russia Bajan Guru Tangware Sura Tijam Visia De Babu. Asian Nanjai when you do American Nanjai when you rex de la Sindo, Dine Milarema Prison Bosi Elo Flipin Nanjai when you Tanaga Georgia like bare. Washington Dizima, Dorimo, Asina, Senangana, Tanangan, Hatusuma, Chitello Suare. American Tamar Trump Suare, Asiane, Asadida, Tasia, Muvarao, Nanjai, when you do Sinsin and Fishing, Nimes, Rep, Nolinjana, a Guru Desuma, Chitello, American, Philippine Nanjai, when you are Suare. Now Korea nuclear lena, season of Hundai, American Lenin, Trimo, USS Carl Vincent, Usan Rep, Pacific, Nyopango. Pidaha, Pacific Nopang, Udizuan Yellow, American Pitanzua, Georgia Lipare, Dabma di Georgia Yeha, Yin Georgia Jet and Quolon Yvare, Yenuara di Dimwaha, Pacific Nopang, which would then Tazavilo Piotha be met, Australia, Baguzavi, Nananga, Buddha, Sea, Leading and Lunigera, that Chipare.
Tinjoku, Ujo Zandaga, Tina Pigarabaka, Fioe, American, Tayet, Yanibe, Nevada, Sisinaguro. Yanni Chana Kwani Kunanaiti Lanomita Sakon Sakun and Nasangarwani Taya Tolin Pitoma Tipare. Nyabang Kunaigani Sena is seizing or Lanomita Nasali Nasanga Tongzen and Gazetidogani Tolin Pitoma Tipare. Dimene season tolu yemu ga document myo tet phit pi lo engineer ga lo Kevin Fowler phit par de khna tor a shin paw ko sait ne pya cha ma shwin lan nai ja ba si khna chano ga lo zaw mon lai ma
This program has come to you from the Voice of America, Washington.